ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်မှုလားနဲ့ချီပြီးတော့ဂျိုးပန်လှုပ်ဆောင်ခဲ့တဲ့ထိုင်းနိုင်ငံအတွင်းရှေ့ပြောင်းအလုပ်သမားတွေကြားမှာကူးစက်မှုအဖြစ်တွေနဲ့ရှုံ့နေရပါတယ်။တခြားနိုင်ငံတွေမှာယောဂဆက်ပြီးတော့ပြန့်နှံ့နေတာနဲ့အတူအခုပြည်ရင်းကူးစက်မှုအဖြစ်တွေရှိရာကြောင့်ပြည်သူတွေသတိရှိကြဖို့ဝန်ကြီးချုပ်ပရယုတ်ချန်နူချာကရိတ်တန်ကနေပြောကြားခဲ့ပါတယ်။ဒီပေါ်ခီးသွားရီအတွက်ထိုင်းကိုလာရောက်ခွင့်စည်းမျဉ်းတွေကိုဖြည့်ဆော့ပေးထားတာကြောင့်ထိုင်းနိုင်ငံအနေနဲ့ယောဂထိန်းချုပ်ရေးသတိနဲ့တုံ့ပြန်တိုင်တွယ်ဖို့လိုတယ်လို့လည်းဝန်ကြီးချုပ်ပရယက်ကပြောပါတယ်။တနင်္ဂနွေနေ့စည်းမျဉ်းတွေအရတရုတ်ထဲမှာကူးစက်မှု986ရောက်ရှိပြီးဒါကအရင်စုစုပေါင်းကူးစက်သူအရေအတွက်ရဲ့7300ခန့်လုံးရှိတာပါ။အခုကူးစက်မှုအများစုကစမတ်စခွန်ခရိုင်ပင်လယ်စာဈေးတစ်ခုကရွှေပြောင်းအလုပ်သမား4400ခန့်လုံးလောက်နဲ့တိုက်ရိုက်ဆက်နွယ်နေတယ်လို့ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။ဒီဈေးကိုပိတ်ထားလိုက်ပြီးတော့ခရိုင်အတွင်းမှာညမထွက်ရအမိန်ချမှတ်ထားပါတယ်။ခရိုင်ရင်းကလူတွေကိုလည်းအတွာလာတားမြစ်ထားသလိုခရိုင်အတွင်းကိုဝင်ရောက်ခွင့်ကိုလည်းပိတ်ပင်လိုက်ပါတယ်။အထောက်အထားတရုံတရာမရှိပေမဲ့အခုဒီစမတ်စခွန်ခရိုင်အတွင်းမှာကူးစက်မှုအဖြစ်တွေကတရားမဝင်မြန်မာရွှေပြောင်းလို့သာအများစုကြောင့်ဖြစ်တယ်လို့ဝန်ကြီးချုပ်ပရယုတ်ကအင်္ဂါနေ့ကပြောပါတယ်။ရွှေပြောင်းလူသမားကြီးဆောင်ရွက်နေသူတွေကတော့စင်ကာပူနဲ့မလေးရှားနိုင်ငံတွေမှာလည်းရွှေပြောင်းလူသားတွေကြားမှာကူးစက်မှုနှုန်းများတာကိုထောက်ပြကြပါတယ်။ဒီလူသမားတွေအနေနဲ့အလုပ်ခွင်နဲ့သူတို့နေထိုင်ရတဲ့နေရာတွေမှာလူချင်းခက်ခွာခွာနေရတဲ့စီတန်းတွေကိုလိုက်နာဖို့အခက်အခဲတွေရှိတာကြောင့်အခုလိုကူးစက်မှုနှုန်းများရတာဖြစ်တယ်လို့လည်းအရှိတောင်အာရှရွှေပြောင်းအလုပ်သမားအခွင့်အရေးလှုပ်ရှားသူ Andy Hall ကပြောပါတယ်ရှင်။